အင်ချမ်ရီလုပ်ငန်းရှင်တထေးကြီးစရတာသတ်ဗီဆန်ကိုထိုင်းဝန်ကြီးချုပ်အဖြစ်လွှတ်တော်ကရွေးကောက်လိုက်ပြီးနောက်မှာတော့နိုင်ငံရဲ့လူထုတိုးတက်ကြွယ်ဝရေးဆောင်ရွက်နိုင်မှုမျှော်လင့်ချက်နဲ့ဖွေတိုင်းပါတီထောက်ခံသူတွေကကြိုးဆိုလိုက်ပါတယ်။စီဝါရေးတိုးတက်ဖို့ကိုဦးစားပေးမဲ့အလားအလာကြောင့်ရွှေပြောင်းလှုပ်သားတွေအရေးဆောင်ရွက်လာနိုင်ပေမဲ့မြမအရေးပေါ်သဘောထားကတော့ရှင်းလင်းမသိရသေးဘူးလို့သုံးသပ်ကြပါတယ်။မတ်တင်ငီထိုက်စူးစီးတင်ပြထားပါတယ်ခ
င်ဗျာ။ Money ဘုံနဲ့ဆက်ထားသူဝီစင်
ကျွန်တော်ကဆက်ထားသူဝီစင်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့30ဦးမြောက်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့အတွက်ဒီကနေ့ဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါတယ်။ထိုင်းပြည်သူအလုံးညွန်ပေါင်းပါတီတွေနဲ့နောက်ဒီကနေ့မဲခွဲမှုမှာပါဝင်ခဲ့ကြတဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေအလုံးကိုကျေးဇူးတင်ပါတယ်။
ပြီးခဲ့တဲ့မေလရွေးကောက်ပွဲမှာဒုတိယမဲအများဆုံးရတဲ့ဖွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်အစွပြုခံခဲ့ရတဲ့ဆဲ့ထားသဝီစင်ကိုလွတ်တော်ကိုယ်စားလှယ်တွေရဲ့ထက်ဝက်ကျော်ထောက်ခံမှုနဲ့အင်ကာနီမှာဝန်ကြီးချုပ်အဖြစ်ရွေးချယ်လိုက်တာပါ။ထိုင်းဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့ဆဲ့ထားသဝီစင်ကလူရုရဲ့ခေါင်းဆောင်ဖြစ်စေရပါမယ်လို့ဩဂုတ်လ22ရက်နေ့အင်ကာနီမှာကြေညာပြုပါတယ
်။ဘုံပြဖယံသမ္မာတိ
ထိုင်းပြည်သူတွေရဲ့ဘဝတိုးတက်သာယာရေးအတွက်မနာမနေအကောင်းဆုံးကြိုးစားသွားပါမယ်
။အသက်60အရွယ်ဆဲ့ထားရဲ့အောင်မြင်မှုဟာဆိုရင်ရွေးကောက်ပွဲအပြီးလွှတ်တော်တွင်ဝင်ကြီးချုပ်ရွေးချယ်ရေးမှာမသေးချာမရေရာမှုတွေရှေ့မတိုးနောက်မဆုတ်တာအခြေအနေတွေကိုအဆုံးသတ်သွားစေပြီးညွန်ပေါင်းအစိုးရတည်တရဖွဲ့စည်းရေးအတွက်လမ်းပွင့်သွားစေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့Move Forward Party အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေကိုစစ်တပ်လိုလာတဲ့နိုင်ငံရေးအင်အားစုတွေကဟန်တာတာတွေနဲ့ကျုံ့ခဲ့ရပြီးတဲ့နောက်ဒုတိယမဲအများဆုံးရတဲ့ဖွေထိုင်းပါတီကဦးဆောင်ပြီးအစိုးရတဲ့ဖွဲ့ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ထိုင်းငယ်မြမရေးသုံးသက်သူဦးအောင်သူငင်းကတော့
ဖွေထိုင်းပါတီဆိုတာဒုတိယအများဆုံးအနိုင်ရတဲ့ပါတီပေါ့နော်။ဆိုရင်လို့ဖြစ်တော့တကယ်တကယ်အစိုးရဖွဲ့တဲ့အခါမှာအရင်အနာလက်ဟောင်းကဒီနိုင်ငံရေးပါတီနဲ့ပဲတွဲပြီးတော့ဖွဲ့ရတာဖြစ်ပါတယ်။အဲ့တော့တချို့တွေကလည်းဒါအစိုးရအသင်းမဟုတ်ဘူးဆိုတော့ဟိုပြောဆိုချက်လည်းရှိတာပေါ့နော
်။တကယ်ပြောပါတယ်တိုးတက်မှုတွေမြင်နေရပါပြီ။မနေ့ပြန်စတော့ဈေးတွေတက်ပါမယ်လို့ပြောသွားတာပါ။နိုင်ငံကိုတွတ်တက်စေပြီးလူလူရဲ့ဘဝလမ်းကြောင်းဖြောင့်တန်းအောင်ဆောင်ရွက်ပေးမဲ့အစိုးရတရက်နဲ့ဝန်ကြီးချုပ်မကြာခင်မှာရလာတော့မှကြောင်းစိတ်သက်သာရာရပါတယ်တဲ့။ဖွေထိုင်းပါတီကတင်သွင်းခဲ့တဲ့ရွေးကောက်ခံဝန်ကြီးချုပ်ဆဲ့ထားလက်ထက်မှာမြမအရေးအပေါ်သဘောထားကိုလည်းထိုင်းငယ်မြမရေးသုံးသက်သူဦးအောင်သူငိမ့်က VOA ကိုအခုလိုပြောပါတယ
်။အဓိကအဖြစ်တော့ဒီဖွေထိုင်းပါတီကသူကဘာဝဲဥတီရလဲဆိုတော့တိုင်းပြည်စီဝါရေးကြာနေတယ်ဒါကိုပြန်လို့ပြန်လဲမြှင့်တင်မလဲဆိုတဲ့ကိစ္စတွေပြောတယ်နောက်တစ်ခုကကျတော့သူတိုင်းပြည်စီဝါရေးကိစ္စတွေအဓိကပြောတော့မြမပြည်ကိစ္စကသိတော့ဟိုစဉ်းစားနိုင်ဘူးလို့မတင်ရ
လွတ်တော်ကဝန်ကြီးချုပ်အဖြစ်ရွေးချယ်ခဲ့တဲ့အင်ချမ်းမြေလုပ်ငန်းရှင်တထေးကြီးဆဲ့ထားသဝီစင်ကတော့တိုင်းပြည်ရဲ့အသိအမှတ်ပြုမှုရရှိပြီးနောက်မှာသတင်းစာရှင်းလင်းပွဲကျင်းပမယ်အကြောင်းပြောပေမဲ့ရဲ့အတိအကျတော့မတတ်မှတ်ရသေးပါဘူးရှင်